Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ22ရက်နေ့စနေနေ့ညနေပိုင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို line to meter 1925ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တော်ရှင်များကျမကြပါရလားကျမနန်းလာပါဒီကနေ့အစီအစဉ်မှုအဖြစ်တာဝန်ယူသွားမှာပါ
ကျမကတော့ဆုမြတ်မပါရှင်ကင်ညာနိုင်ငံမြောက်ပိုင်းမှာအယ်ရှာဘတ်ဖြစ်သွေးချွာတနတ်သမားတွေကမွတ်စလင်မဟုတ်သူ28ယောက်ကိုရွေးချယ်တပ်ဖြတ်ခဲ့ပါတယ်အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဟာနိုင်ငံတကာနိုင်ငံသားရေးဝန်ကြီးတွေကိုတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ပါတယ်ဒီလိုနိုင်ငံတကာထိတ်တန့်သတင်းတွေကိုမတ်အင်ဂျင်နိုင်တဲ့ကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့လေပွင့်ဆိုင်ဆွေးနွေးရေးကိစ္စနဲ့ပတ်သက်ပြီး
လေးပွင့်ဆိုင်ဆိုတာလေလေးပွင့်ဆိုင်ဆိုတော့လေကျင်းမလားလို့ကျွန်တော်မြင်ရတော့လေနည်းနည်းကျင်းပါလေတိုင်းပြည်ကိုဒီလေးအောင်မှာတွတ်ဆိုပြီးဆွေးနွေးမှာဖြစ်မှာဆိုတော့တိုင်းရင်းသားတွေလည်းအများကြီးရှိပါတယ်ကျွန်တော်ကတော့အကုန်လုံးချုပ်ငုံပြီး
တမရော ไก ကွဲရေးဦးစီးချုပ်ဘောချုပ်မှုချင်းမင်းအွန်လိုင်းပြောကြားချက်တွေကိုသတင်းတွေအပြီးမှာတင်ဆက်ပေးမှာပါဒါအပြင်နောက်ပိုင်းမှာတော့ထိုင်းနိုင်ငံကော့တောင်ကျွန်းလူတက်မှုအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြထားဖို့ရှိနေပါတယ်ခုဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့စနေနေ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်စုမျက်မှွန်နဲ့မှတ်အင်ဂျင်နိုင်တို့ကကြေညာပေးပါမယ်ရှင
်။ကင်ညာနိုင်ငံမြောက်ပိုင်းမှာအယ်ရှာဘတ်စစ်သွေးချွာတနတ်သမားတွေကဘတ်ကားတစ်စင်းကိုခြုံခိုတိုက်ခိုက်ခဲ့တာမှာကားပေါ်မှာပါလာသူအယောက်60တဲကမွတ်စလင်မဟုတ်တဲ့သူ28ယောက်ကိုတပ်ဖြတ်ခဲ့တယ်လို့ရဲကပြောပါရတယ်။ဆိုမာလီယာနိုင်ငံရဲ့နယ်စပ်မန်ဒီရာမြို့ကနေ32မိုင်လောက်ဝေးတဲ့နေရာမှာဘတ်ကားကိုဖမ်းဆီးတိုက်ခိုက်ခဲ့တာလို့အာဏာပိုင်တွေကပြောပါရတယ်။မွန်ဘာစာမြို့ကဗလီရီအပေါ်လုံခြုံရေးတပ်တွေကလက်တလောမှာစီနင်းတိုက်ခိုက်ခဲ့တာကိုလက်တုံပြန်တဲ့အနေနဲ့အခုလိုတိုက်ခိုက်ရတာဖြစ်တယ်လို့ဆိုမာလီယာနိုင်ငံကအယ်ရှာဘတ်စစ်သွေးကြွတွေကပြောကြားခဲ့ပါတယ်။အယ်ခိုင်ဒါအဖွဲ့နဲ့ဆက်ဆက်နေတဲ့အယ်ရှာဘတ်စစ်သွေးကြွတွေကိုနှိမ်နှင်းဖို့ဆိုမာလီယာနိုင်ငံစီကိုကင်ညာစစ်သားတွေဆေးလွှတ်ခဲ့တဲ့2011ခုနှစ်ထဲကကင်ညာနိုင်ငံမှာပြစ်ခတ်ဘုံခွဲတိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပွားနေပါတယ်။အယ်ရှာဘတ်သဘုံထားမှုကိုနှိမ်နှင်းနေရတဲ့အင်အားမခိုင်မာတဲ့ဆိုမာလီယာအစိုးရကိုကူညီပေးဖို့အာဖရိကတမကတပ်ဖွဲ့တွေနဲ့အတူကင်ညာတပ်တွေဆိုမာလီယာနိုင်ငံထဲမှာရောက်ရှိနေကြတာဖြစ်ပါတယ်ရှင်
။ Australia နိုင်ငံမှာ Iran Nuclear အစီအစဉ်နောက်ထပ်အကြိမ်နဲ့ဆွေးနွေးဖို့အတွက်စနေနေ့က American နိုင်ငံသားရဲ့ဝန်ကြီး John Kerry ဟာ American ရဲ့နိုင်ငံတကာမိတ်ဖက်တွေနဲ့ Washington ကတာဝန်ရှိသူတွေကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးအကြံဉာဏ်တွေတောင်းခဲ့ပါတယ်။ဒါ့အပြင်မနေ့နှောင်းပိုင်းကလည်းဝန်ကြီး Kerry ဟာဂျာမနီနိုင်ငံသားရဲ့ဝန်ကြီးနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။အခုဆိုရင်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့သဘောတူညီချက်ရဖို့နောက်ဆုံးသတ်မှတ်ရမတိုင်ခင်တရက်အလိုပဲရှိပါတော့တယ်။တစ်ဖက်မှာလည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီး John Kerry နဲ့အီရန်နိုင်ငံသားရဲ့ဝန်ကြီး Mohammad Javad Zarif နဲ့ဆွေးနွေးနေစေဖြစ်ပါတယ်။P5+1 လို့ခေါ်တဲ့ American ပြည်ထောင်စုပါဝင်ဗြိတိန်တရုတ်ပြင်သစ် Germany Russia စတဲ့ကမ္ဘာအင်အားကြီး၅နိုင်ငံပါဝင်ဆွေးနွေးညှိနှိုင်းနေတဲ့ Iran ရဲ့ Nuclear အစီအစဉ်သဘောတူညီချက်တွေအရနောက်ဆုံးသတ်မှတ်ထားတဲ့ November 24ရက်နေ့ကိုနောက်ထပ်ရွှေ့ဆိုင်းမှာမဟုတ်ဘူးလို့ American နိုင်ငံသားရဲ့ဝန်ကြီး Kerry ကပြောပါတယ်။နှစ်ဖက်မျှတတဲ့ရလဒ်တွေပေါ်ထွက်လာဖို့ညှိနှိုင်းသူတွေဘက်ကအမှန်တကယ်လူလားရမယ်လို့ Russia နိုင်ငံသားရဲ့ဝန်ကြီးစာဂျီလက်ဖရော့ဖ်ကလည်းပြောပါရယ်လက်တွေမကြတဲ့ကိစ္စတွေအပေါ်မှာနောက်ဆုံးပိတ်ပြန်လှန်ညှင်းခုန်နေတဲ့ကိစ္စတွေကိုရှောင်ရှားဖို့လိုတယ်လို့လည်းသူကဆိုပါရယ်ဗြိတိန်နိုင်ငံသားရဲ့ဝန်ကြီးဖိလစ်ဟာမန်ကတော့အီရန်ဘက်ကလူလူလာလာဖြစ်ပါတယ်ဆိုတာကိုပြဖို့လိုနေတာလို့ပြောပါရယ်နျူကလ িয়ার ဆိုင်ရာသဘောတူညီချက်မှာယူရေနီယံတန့်စင်တဲ့အစီအစဉ်ကိုအီရန်ကထိန်းချုပ်မယ်ဆိုရင်အီရန်ကိုပိတ်ဆို့အရေးယူထားတာတချို့ကိုပယ်ဖျက်မှာဖြစ်ပါရယ်ရှင်
သမရလုပ်ပိုင်ခွင့်အာဏာနဲ့အမေရိကန်ပြည်ထောင်စုရဲ့လူဝင်မှုကြီးကြပ်ရေးစနစ်ကိုပြင်ဆင်စီးစစ်တင်းကြပ်မှုတွေလုပ်သွားတဲ့နေရာမှာမိသားစုတွေကလေးတွေကိုမဟုတ်ဘဲပြစ်ဒဏ်ကြခံထားရသူတွေရာဇဝတ်သားတွေကိုပြစ်မှတ်ထားအရေးယူသွားမှာဖြစ်တယ်လို့သမရဘရက်အိုဘားမားကပြောကြားခဲ့ပါတယ်။သူ့ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြင်ဆင်တဲ့အစီအစဉ်တွေကတရားမဝင်ပုံရှိုးကွယ်ရှိုးနေထိုင်နေကြရသူတွေကိုဥပဒေနဲ့အညီနေထိုင်နိုင်ကြဖို့တခြားသူတွေနီးတူအခွန်ဆောင်ကြဖို့ရာဇဝတ်နောက်ကျောင်းရှင်းမရှင်းစီးစစ်နိုင်ဖို့နဲ့လိုအပ်သူတွေကိုဥပဒေကြောင်းအရအေးယူနိုင်ဖို့ဖြစ်တယ်လို့နိုင်ငံတော်အပတ်စဉ်မိန့်ခွန်းမှာဒီကနေ့သမ္မတဥဘာမကပြောကြားခဲ့ပါတယ်။အခုလိုလူဝင်မှုကြီးကြပ်ရေးစနစ်ကြီးတစ်ခုလုံးကိုပြင်ဆင်ဖို့သမ္မတလုပ်ပိုင်ခွင့်အာဏာသုံးစွဲခဲ့ရတာဟာလေစစ်နဲ့အထက်လွှတ်တော်ကအတီးပြုတ်ထားတဲ့ဥပဒေချမ်းကိုအောက်လွှတ်တော်ကအတီးပြုတ်မပေးတဲ့အတွက်သူ့ဘက်ကခုလိုဆုံးဖြတ်ရတာဖြစ်တယ်လို့တောက်ကြနေတော့ကလည်း Las Vegas မြို့ကလူလူစုဝေးဝဲတစ်ခုမှသမ္မတဥဘာမကပြောကြားခဲ့ပါတယ်။အမေရိကန်မှာတရားမဝင်နေထိုင်နေကြသူ၅သန်းလောက်ကိုနေရပြန်မပို့ပဲယာယီနေထိုင်ခွင့်တွေပေးဖို့သမ္မတရဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာအမိန့်နှစ်ခုကိုသမ္မတဥဘာမာတောက်ချာနေတော့ကလက်မှတ်ရေးထိုးခဲ့ပါတယ်။ အခုလိုသမ္မတကသူ့တဘောနဲ့သူဆောင်ရွက်တာကိုတုံ့ပြန်ဆောင်ရွက်သွားမယ်လို့ Outlook the Republican အမတ်တွေကအခိုင်အမာပြောကြားခဲ့ကြပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်တွေကိုနောက်ထပ်တစ်နှစ်ဆက်ပြီးထားဖို့ကန့်သက်အစ်စ်နဲ့ထုတ်ပြန်တဲ့ညွှန်ကြားချက်မှာအမေရိကန်သမ္မတအိုဘားမားကလက်မှတ်ရေးထိုးလိုက်တယ်လို့ထိပ်တန်းသတင်းစာကြီးဖြစ်တဲ့ New York Times သတင်းစာကဖော်ပြခဲ့ပါတယ်။ဒီညွှန်ကြားချက်အရနောက်ထပ်အနည်းဆုံးတစ်နှစ်လောက်အမေရိကန်တပ်တွေအနေနဲ့အာဖဂန်မှာတိုက်ပွဲတွေမှာဒိုက်ရိုက်ပါဝင်တိုက်ခိုက်နိုင်မှာဖြစ်ပါတယ်။သမ္မတအိုဘားမားကတော့2015ခုနှစ်မှာအမေရိကန်တပ်တွေအနေနဲ့အာဖဂန်နိုင်ငံတွင်းဖြစ်နေတဲ့တိုက်ပွဲတွေမှာဒိုက်ရိုက်ပါဝင်ပတ်သက်တော့မှာမဟုတ်ဘူးလို့ဒီနှစ်အစောပိုင်းကပြောဆိုထားတာပါ။ဒါအပြင်အာဖဂန်မှာကြန့်ရှိမဲ့အမေရိကန်တပ်သား9800ဟာအာဖဂန်စစ်တပ်ကိုစီရေးတင်တန်းပေးဖို့နဲ့အယ်ဂိုင်ဒါအဖွဲ့ဝင်တွေကိုရှာဖွေဖို့အတွက်ပဲဖြစ်တယ်လို့လည်းအိုဘားမားကပြောခဲ့တာပါ။အမျိုးသားလုံခြုံရေးအကြံပေးတွေနဲ့အင်ပီရိုမှမကြသေးခင်ကမကြသေးခင်သတင်းပတ်တွေအတွင်းတွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာအခုလိုအာဖဂန်မှာအမေရိကန်တပ်တွေရဲ့အခမ်းကဏ္ဍတိုးချက်ဖို့သမ္မတအိုဘားမားကဆုံးဖြတ်လိုက်တာဖြစ်တယ်လို့ New York Times သတင်းစာကဆိုပါတယ်။အာဖဂန်တပ်တွေရဲ့စီရေးကိုအထောက်အကူပြုတဲ့အမေရိကန်လေကြောင်းတိုက်ခိုက်ရေးကိုသမ္မတအိုဘားမားကဒီညွှန်ကြားချက်မှအမိန့်ပေးခဲ့တာဖြစ်ပါတယ်ရှင်။
VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေနေ့ညနေဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်အမေရိကန်ပြည်ထောင်စုအရှေ့ပိုင်းကနှင်းမုံတိုင်းတန်ခံထားရတဲ့နယူးယောက်ပြည်နယ်အထက်ပိုင်းမှာနေထိုင်နေကြသူတွေဟာရေကြီးမဲ့အလားအလာအတွက်ရင်ဆိုင်ပြင်ဆင်နေကြရပါတယ်။တချို့နေရာတွေမှာရှစ်ပေလောက်ထိနှင်းတွေကျခဲ့တဲ့ဘက်ဖလိုမြို့မှာအပူချိန်နည်းနည်းမြင့်တက်လာတာနဲ့အတူပျော်ကျလာတဲ့နှင်းတွေကြောင့်ရေကြီးနိုင်တယ်လို့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးကသတိပေးထားပါတယ်။နှင်းအရေပျော်ကျတာကြောင့်ရောမိုးရွာတဲ့အတွက်ပါရေကြီးနိုင်တဲ့အန္တရာယ်ကအင်္ဂါနေ့မတိုင်ခင်အထိလျော့သွားမှာမဟုတ်ဘူးလို့ခန့်မှန်းထားပါတယ်။နိုဝင်ဘာလရဲထူးထူးခြားခြားအေးအေးပို့ပြီးတော့နှင်းမုံတိုင်းတွေတိုက်ခဲလို့73ရောက်ထက်မနည်းတေဆုံးခဲ့ပါတယ်။အများစုကနှင်းတွေရှင်းလင်းနေစဉ်နှလုံးခုန်ရပ်ပြီးတော့တေဆုံးသွားသူတွေဖြစ်တယ်လို့အိမ်တွေထဲကနေဘေးကင်းရာပြောင်းရွှေ့နေစဉ်မှာတေဆုံးကြသူတွေလည်းဖြစ်ပါတယ်ရှင်။
အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ရဲ့သုံးရက်ကြာတူရကီနိုင်ငံခီးစဉ်ဟာအီရန်နဲ့ဆီးရီးယားနိုင်ငံတွေက IS Islamic စစ်သွေးကြွအုပ်စုတွေကိုခြေမုံတိုက်ခိုက်နေတဲ့နိုင်ငံတကာမဟာမိတ်အဖွဲ့မှာတူရကီအစိုးရရဲ့ဥဆောင်မှုရှိလာရေးစီရင်ဖို့ဖြစ်ပါတယ်။စနေနေ့မှာဒုသမ္မတဘိုင်ဒန်ဟာတူရကီသမ္မတနဲ့တွေ့ဆုံမှာပါ။တောက်ကြနေကတော့တူရကီဝန်ကြီးချုပ်နဲ့မြို့တော်အစ္စတန်ဘူးမှာတွေ့ဆုံခဲ့ပါတယ်။သူတို့နှစ်ဦးဆွေးနွေးပွဲမှာဒေသနဲ့နိုင်ငံတကာဆိုင်ရာအရေးတကြီးကင်တွယ်ရမယ့်အကြောင်းအရာမျိုးစုံကိုပြောဆိုခဲ့ကြတဲ့အကြောင်းဒုသမ္မတဘိုင်ဒန်ကသတင်းတောက်တွေကိုပြောခဲ့ပါတယ်။နေတိုမဟာမိတ်နိုင်ငံတွေဖြစ်တဲ့အမေရိကန်နဲ့တူရကီနှစ်နိုင်ငံအကြားမှာအစ္စလာမစ်ဆွံ့ရောက်စစ်သွေးကြတွေကိုခြေမုံနဲ့စစ်ဆင်ရေးတွေမှာတူရကီခေါင်းဆောင်တွေဘက်ကစီရေးရပါဝင်ဖို့ညှင်းဆန်ခဲ့ပြီးတဲ့နောက်သတင်းပတ်တွေအကြားမှာအခုလိုအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ဟာတူရကီနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်ရှင်
။ဘာရိန်းနိုင်ငံမှာဒီမိုကရေစီရဲ့တောင်းဆိုတဲ့လူထုအုံကြွမှုတွေဖြစ်ခဲ့တဲ့2011ခုနှစ်နောက်ပိုင်းပထမဆုံးကျင်းပတဲ့ရွေးကောက်ပွဲမှာပြည်သူတွေမဲပေးနေကြပါတယ်။လွှတ်တော်နယ်မြူနစ်စပယ်ရွေးကောက်ပွဲတွေအတွက်ရွေးကောက်ပွဲတွေလုပ်နေတာပါ။နိုင်ငံမှာလူသိအများဆုံးရှီအိုက်အတိုက်ခံအဖွဲ့ LWFAC အပါအဝင်အတိုက်ခံအဖွဲ့တွေကတော့ရွေးကောက်ပွဲကိုသပိတ်မှောက်ကြဖို့တိုက်တွန်းထားပါတယ်။အခုလုပ်တဲ့ရွေးကောက်ပွဲဆိုင်ရာလုပ်ငန်းရှင်တွေဟာရည်စရာကြီးဖြစ်နေတယ်လို့ပြောပြီးတော့ဘာရိန်းကိုအုပ်ချုပ်သူတွေဘက်ကချုပ်ကင်ထားတဲ့အာဏာကိုဖြေကျော့မပေးဘူးဆိုရင်အကြမ်းဖက်မှုတွေတိုးလာနိုင်တယ်လို့ LWFAC အဖွဲ့ကတတိပေးထားပါတယ်။အခုရွေးကောက်ပွဲမှာမင်း90ရာခိုင်နှုန်းကျော်မရသူကိုယ်စားလှယ်လောင်းတွေအနေနဲ့နောက်သတင်းပတ်ထဲမှာဒုတိယအကြောက်ရွေးကောက်ပွဲတွေကိုထပ်လုပ်ရမှာဖြစ်ပါတယ်ရှင်
။ Missouri ပြည်နယ် Ferguson မြို့မှာဩဂုတ်လဇန်ပိုင်းကဆယ်ကျော်သက်အရွယ်လက်နက်မဲ့လူမဲတအုပ်ကိုတနက်နေ့ပစ်သက်ခဲ့တဲ့လူဖြူရဲအရာရှိပေါ်ဂျူရီအဖွဲ့ရဲ့စစ်ဆေးတွေ့ရှိချက်တွေကိုစနေနေ့မှာထုတ်ပြန်မှာဖြစ်ပါတယ်။ဒီပေါ်တုံ့ပြန်ချက်တွေဖြစ်ရင်အသင့်ပြင်ထားဖို့စနေနေ့ကယာနဲ့ချီတဲ့ရဲရင်အားကိုအသည့်အနေထားချထားပါဗျ။သမ္မတအိုဘားမားကအစတည်ဆုံးခဲ့တဲ့ဆယ်ကျော်သက်လူမဲမိုက်ကယ်ဘရောင်းရဲ့ဖခင်ပါဝင်နိုင်ငံသားအခွင့်အရေးလှုပ်ရှားသူတွေကနေဆန္ဒပြသူတွေကိုငြိမ်းငြိမ်းချမ်းချမ်းနဲ့ဆန္ဒထုတ်ဖော်ဖို့မေတ္တာရက်ခံထားတာပါရှင
်။စနေနေ့
ညနေပိုင်းထိတ်တန့်ရောက်သတင်းတွေကိုမဆုမြမွန်နဲ့မိုင်းအင်ဂျင်နိုင်တို့ကကြီးညာပြခဲ့ကြတာပါခုတော့တည်တန့်တွေ့ဆုံမင်းမြန်ခန့်တင်ဆက်ပါတော့မယ်လက်ရှိပြည်တော်စုလွတ်တော်မှာဆွေးနွေးနေကြတဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှ436နဲ့59စာလုံးအပါအဝင်ပြုပြင်ရေးကိစ္စတွေမှာတက်မတော်အနေနဲ့မပြုပြင်ရေးဖက်ကရက်တည်ခဲ့ရတဲ့အကြောင်းရင်းတွေကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်က VOA နဲ့ပထမဦးဆုံးတည်တန့်တွေ့ဆုံမင်းမြန်ခန့်မှာရှင်းလင်းပြောကြားခဲ့ပါတယ် NLD နဲ့88ပွင့်လင်းမျိုးဆက်ကနေကောက်ယူပြီးလွတ်တော်ကိုတင်ပြခဲ့တဲ့ပုံမှ36ပြင်ဆင်ရေးလူထုဆန္ဒလက်မှတ်5တန်းကိစ္စနဲ့ပတ်သက်လို့လည်းတက်မတော်အနေနဲ့ကြန့်ရှိနေသေးတဲ့လူထုဆန္ဒတွေကိုစောင့်ကြည့်လည်လာအောင်မှဖြစ်တဲ့အပြင်ဒေါအောင်ဆန်းစုကြည်ပြောကြားနေတဲ့လေပွင့်ဆိုင်ဆွေးနွေးရေးကိစ္စမှာတော့လူအများကိုကိုစားပြုဆွေးနွေးရင်ပိုပြီးတင့်တော်မယ်လို့ပြောကြားခဲ့ပါတယ်။ပို့ချုပ်မှုချင်းမင်းအွန်လိုင်းနဲ့တည်တံ့တွေ့ဆုံမင်းမြန်ခန့်ပထမပိုင်းကိုနားဆင်ကြပါရှင
်။ဟုတ်ကဲ့ပို့ချုပ်မှုကြီးခင်ဗျာအခုလို့ကျွန်တော်တို့ VOA ကိုပထမအဆုံးအချိန်ပေါ့နော်တွေ့ဆုံမင်းမြန်ခန့်ခွင့်ပြုတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ဒါဟာတမတော်အနေနဲ့လူလူနဲ့ထိတွေ့ဖို့ဆောင်ရွက်လာတဲ့အမတန်အရေးကြီးတဲ့အဆင့်တစ်ခုအနေနဲ့လည်းကျွန်တော်တို့သတ်မှတ်ပါတယ်အဲ
ကျွန်တော်လည်းအခုလိုတွေ့ဆုံခွင့်ရတဲ့အတွက်ကြောင့်လည်းအကျိုးစီးတဲ့ကြောင့်ကျွန်တော်ပြောလိုပါတယ်အမတန်လည်းဝမ်းသာတဲ့ကြောင့်လည်းပြောလိုပါတယ
်ဟုတ်ကဲ့ခင်ဗျာအဲတော့ဟိုကျွန်တော်တို့ဒီတမတော်နဲ့ပတ်သက်တဲ့အကြောင်းအရာတွေထဲမှာအရေးအကြီးဆုံးလူအပြောအများဆုံးဖြစ်နေတဲ့ကိစ္စလေးတွေစာပြောဆွေးနွေးကြပါလေအဓိကအဖြစ်ကတော့ဒီ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ပေါ့နော်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာဒီအခြေခံဥပဒေအရတပ်မတော်ရဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးမှာပါဝင်မှုအခန်းကဏ္ဍဒါလွှတ်တော်ထဲမှာအဲတပ်မတော်သားအမတ်တွေအချိုးကျရွေးကောက်ခံမဟုတ်ဘဲနဲ့ပါဝင်ခွင့်ဆိုတဲ့အခြေအနေမျိုးဟာအဲနိုင်ငံတကာကရောပြည်တွင်းကနိုင်ငံရေးသမားတွေကပါဝေဖန်ကြတဲ့အခြေအနေရှိပါတယ်ဒီအတွက်လည်းဒီအခြေခံဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်းမုံမှန်ရေးဆိုတဲ့ပြင်ဆင်ရေးဆိုတဲ့အချက်တွေကိုဆွေးနွေးနေကြတယ်။အဲဗိုလ်ချုပ်မှုကြီးတို့ရဲ့တက်မတော်သားတွေကလည်းကိုယ်စားလှယ်တွေကလည်းပါဝင်ဆွေးနွေးနေကြတာကျွန်တော်တို့တွေ့ရှိရပါတယ်။အဲဒီအကြောင်းလေးညာပတ်သက်ပြီးတော့ဗိုလ်ချုပ်မှုကြီးကိုမေးလိုပါတယ်။အဲတော့တက်မတော်ရဲ့သဘောထားပေါ့နော်။မြန်မာနိုင်ငံရဲ့ဖွဲ့စည်းအခြေခံဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုကာကွယ်ထိန်းသိမ်းစောင့်ရှောက်အောင်ရမယ်ဆိုတဲ့တက်မတော်ရဲ့အခြေခံသဘောထားလေးကိုနည်းနည်းလေးအရင်ရှင်းပြပါပါ
ဒီ2008ခုနှစ်မြန်မာနိုင်ငံပြည်တော်စုမြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ့ဒီဟာကကျွန်တော်တို့နိုင်ငံရဲ့လက်ရှိဒီမိုကရေစီနိုင်ငံတည်ရှိမှုရဲ့တကယ်အသက်တစ်ခုပါပဲဒီဥပဒေပေါ်လာဖို့အတွက်လည်းနှစ်တော်ကြာကြာလေးကြိုးစားပြီးတော့မှဆောင်ရွက်ခဲ့ရတာပေါ့ခက်ခဲတွေလည်းအများကြီးရှိပါတယ်နောက်ဒါလည်းပြည်သူရဲ့တောင်းဆိုချက်ရပေါ်လာတဲ့ပါတီစုံဒီမိုကရေစီလမ်းကြောင်းဝင်သွားတဲ့နိုင်ငံရဲ့ဖွဲ့စည်းမှုပါပဲဒီမှာလည်းကျွန်တော်တို့တတ်မှတ်ထားတဲ့ပြည်내နဲ့တိုင်းအရင်ကတည်းကရှိခဲ့တဲ့ပြည်내နဲ့တိုင်းနေနဲ့အခုပြန်ပြီးတော့မှတကယ်ပုံစံတကျစီနယ်ကမ်းနေပေါ့လေဒီလိုဥပဒေနဲ့တတ်မှတ်ပြီးတော့လုပ်ထားတဲ့ဥပဒေခုဖြစ်တဲ့တဲ့ကြောင်းအင်မတန်ရည်ကြီးတဲ့ကျွန်တော်တို့အတွက်တော့အင်မတန်ရည်ကြီးတဲ့ဥပဒေတစ်ခုလို့ပြောရပါမယ်ဒါကြောင့်လည်းဒီဥပဒေကိုအတည်ပြုတဲ့အခါမှာ2008ခုနှစ်တုန်းကမဲပေးခွင့်ရှိတဲ့လူ28တန်းကျော်တွေက26တန်းကျော်လောက်ဒါမဲပေးပါတယ်။နောက်ထောက်ခံမဲက90%တသမာ400ခန်းတော့ထောက်ခံခဲ့တဲ့ပြည်သူရဲ့အများစုနဲ့ထောက်ခံအတည်ပြုခဲ့တဲ့ဥပဒေတစ်ခုပေါ့
ဟုတ်ပါတယ်။
အဲ့ဒီအခြေအနေအခြေခံတော့လည်းတကယ်ကိုညာအင်မတန်ကိုလူတွေကလည်းလက်ခံတဲ့အနေထားဆိုတော့ညှင်းလို့လည်းမရပါဘူး။အဲ့တော့ဒီဥပဒေတစ်ခုကဒီနိုင်ငံတည်ရှိမှုကိုပေါ်ပြနေတဲ့ဟာဖြစ်တဲ့အတွက်ကြောင့်ဒီဟာကိုကျွန်တော်တို့ကစိနေတကြခိုင်မာမာရှိမှသာဖြစ်မယ်ဆိုတာကိုဒါလူတိုင်းနားလည်တယ်။ဒါကြောင့်တက်မတော်နေနေရတော့ဒီဥပဒေကိုတင်းတင်းဆောင်းဆောင်းပို့တဲ့တာဝန်ရှိတယ်လို့ဥပဒေမှာလည်းပြဋ္ဌာန်းထားပြီးတော့မှကျွန်တော်တို့ကလည်းဒီတိုင်းပဲခံယူထားပါတယ်။နိုင်ငံတစ်ခုရဲ့အသက်ကဒီအခြေခံဥပဒေပဲ။ဒီအခြေခံဥပဒေပေါ်မှာရပ်တည်တဲ့အတွက်ကြောင့်တံပရော်နေနဲ့လေဒီဟာကိုတခြားခိုင်းမှမှာထိမ့်သိမ်းဆောက်ရှောက်ဖို့တာဝန်ရှိတယ်လို့ကျွန်တော်ခံထားပြီးတော့မှစာဝန်နေခြင်းဖြစ်ပါတယ
်ဟုတ်ပါတယ်ခင်ဗျအဲတော့ဟိုဒီနိုင်ငံတကာမှာဆိုလို့ရှိရင်လည်းနိုင်ငံအသီးသီးမှာဖွဲ့စည်းပုံအခြေခံဥပဒေအသီးသီးရှိကြပါတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေကြီးဆိုတာဟာဒါအချိန်ကာလနဲ့အကြောင်းအားလျော်စွာပြုပြင်မုံမှန်သိရင်ပြုပြင်မုံမှန်လို့ရအောင်ဆိုတော့ဟိုအနေထားလေးနဲ့ပြဋ္ဌာန်းဖို့ဒီလိုအချက်လက်ကလေးတွေထည့်သွင်းထားတာရှိပါတယ်အဲတော့ဒီဘုရားမူကြီးပြောတယ်ပေါ့နော်2008ခုနှစ်တုန်းကဒီလိုရေးဆွဲခဲ့တဲ့အခြေခံဥပဒေဟာအခုအချိန်မှာ2014ခုနှစ်မှာအပြင်းစင်မွမ်းမံစရာလေးတွေလည်းစန္ဒတွေလည်းပေါ်ပေါက်လာတဲ့အခါကျတော့ ဘာသွားတွေ့နေလဲဆိုတော့ဒီအခြေခံဥပဒေဟာပြုတ်လွယ်ပြင်လွယ်မဟုတ်တဲ့အခြေခံဥပဒေဆိုတာကိုသွားတွေ့နေရပါတယ်အဲ့တော့ဒီပုံမှန်436ကိုအရင်မြစ်ကိုပြင်နိုင်မှုအတွက်လွတ်တော်ထဲမှာလက်တွေ့အခုလက်ရှိဆွေးနွေးနေကြတဲ့အခါမှာဗဇမှုကြီးတို့ရဲ့ဒီတက်မတော်ကိုယ်စားလှယ်တွေကဒါမပြင်ရေးဘက်ကိုအဲဝိုင်းဝန်းဆန္ဒပြကြဆန္ဒပြကြတယ်ပေါ့နော်ဆရာတွေလည်းတွေ့နေရပါတယ်အဲ့ဒီအကြောင်းရင်းလေးကိုပြောပါ
အဲ့ဒါဆိုရင်တော့ကျွန်တော်တို့ကလည်းသူ့ရဲ့နောက်ခံသမားလေးနဲ့ပြောမှပုံပြီးကောင်းမှလို့ထင်တာပေါ့လေ
ဟုတ်
ဒီကျွန်တော်တို့နိုင်ငံလည်းအင်္ဂလိပ်ရဲ့ကိုလိုနီဖြစ်ခဲ့ပါတာသူတိုင်းသိပါတယ်1948ခုနှစ်လွတ်လပ်ရဖို့အတွက်ကိုတိုင်းသက်ပြည်သူတွေအများကြီးအသက်သူရှင်များသာပေးပြီးတော့တိုက်ခတ်ခဲ့ရတယ်ရပြီးတော့လွတ်လပ်ရခဲ့တာပေါ့လွတ်လပ်ရပြီးနောက်ပိုင်းမှာလည်းအခြေအနေမျိုးမျိုးကြောင့်ကျွန်တော်တို့မှလည်းအခက်အခဲတွေအများကြီးရှိခဲ့ပါတယ်နောက်တစ်ခါကျွန်တော်တို့နားလေးမှာလည်းအိန္ဒိယနိုင်ငံတွေကြည့်မယ်ဆိုရင်အရှိဘက်မှာလေလူကြီးတန်ပေါင်း1,300လောက်ရှိတဲ့တရုတ်နိုင်ငံပေါ့။နောက်အနောက်ဘက်မှာဆိုလို့ရှိရင်လေလူကြီးတန်ပေါင်း1,200လောက်ရှိတဲ့အိန္ဒိယနိုင်ငံပေါ့။တခါဦးအရင်ကတော့အရှိပါကစ္စတန်ပေါ့။အခုတော့ဘင်္ဂလားဒေ့ရှ်လို့ပြောတယ်လူကြီးတန်ပေါင်း160လောက်ရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရှိတော့။ဒါအင်မတန်ငြင်းအများပြတဲ့နိုင်ငံလေးပေါ့။ဒီလိုကြားရဒီလိုနေနဲ့ထိဆက်ပြီးနေရတဲ့ကျွန်တော်တို့နိုင်ငံပေါ့။နောက်တစ်ခါစိုးစိုးပြောတယ်ကိုလိုနီဖြစ်ခဲ့တဲ့တမိုင်းကြောင်ပေါ့။အထိုင်ဘုံမူတည်ပြီးတော့နိုင်ငံရဲ့တည်ရှိမှုဟာခိုင်မာဖို့တော့လိုအပ်ပါတယ်လိုအပ်ပါတယ်ဒီတော့ကြောင့်လေဒီဥပဒေနဲ့ပတ်သက်ပြီးတော့ခိုင်မာမှာရှိနေဖို့ဆိုတော့ပို့ပြီးတော့လိုအပ်ပါတယ်နိုင်ငံတည်ရှိမှုအရေးပေါ်လာလို့တို့ဒီနိုင်ငံတည်ရှိမှုတဲ့အထောက်အပံ့ပေးနေတဲ့ဥပဒေလည်းခိုင်ခိုင်မာမှာရှိနေဖို့လိုအပ်တယ်ဥပဒေတစ်ခုကိုမကြာခဏဟလာဟိုဟာလုံမဲ့ပြုတ်မဲ့ဆိုတာလေဒါတော့ဝင်ရင်းလို့တော့မရပါဘူးအများနဲ့ပြည်စုံတဲ့ဥပဒေတစ်ခုဆိုတော့မရှိပါဘူးဟု
တ်
တယ်ဒါတော့လည်းပဲဟဲ့လားကျွန်တော်တို့ဒီဥပဒေရအကောင့်ထဲခေါ်တဲ့နေရာမှာဒါလူကြီးတွေကလည်းတော်တော်လေးတွက်ဆပြီးတော့မှရှေ့လူကြီးတွေပေါ့ခေါင်းဆောင်တွေအတီးတီးကလုတ်ခဲ့တဲ့တွက်ဆပြီးတော့မှဒီဥပဒေခိုင်ရင်မှမှဖြစ်အောင်ဆောင်ပေးထားတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့နေနဲ့လည်းဒီဟာကိုဆက်လက်ထိန်းသိမ်းတဲ့သဘောအနေနဲ့လှုပ်ဆောင်ခြင်းဖြစ်တယ်လို့ပဲကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီနေရာမှာတစ်ချက်ကလေးပြောချင်တာကတော့မကြသေးခင်ကာလကပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88ပွင့်လင်းအဖွဲ့တွေကနေပြီးတော့အဲလူလူရဲ့သဘောထားဆန္ဒတွေကောက်ယူပြီးတော့မဲလက်မှတ်ပေါင်း5သန်းပေါ့နော်5သန်းကိုကောက်ယူပြီးတော့လွတ်တော်ထဲမှာတင်ပြခဲ့ပါတယ်ဒါလူလူရဲ့ဆန္ဒပေါ့ဒီလူလူရဲ့ဆန္ဒအာ5သန်းဆိုရဲ့လက်မှတ်ကနေရာတော့မဟုတ်ပါဘူးအဲ့ဒီဆန္ဒအပေါ်ရောဆန္ဒရဲ့အဲမှာဖော်ပြထားတာတော့ပုံမှန်436ကိုပြင်ပေးရေးဖွဲ့ဆိုတဲ့ဆန္ဒပါပါတယ်ဒီဆန္ဒအပေါ်ရောတပ်ပြောင်းအနေနဲ့ဘယ်လိုမြင်ပါလဲခင်ဗျာ
လူကြီးဟိုကျွန်တော်ရဆန္ဒမယ်5သန်းပေါ့ဒီ5သန်းရဖို့တဲ့ဘယ်လိုကောက်လဲပြူတယ်ဆိုတာတော့ကျွန်တော်တို့ဟိုမသိပါဘူးအဲဒါကတော့ပုံစံမျိုးမျိုးရှိမှာပေါ့ဘယ်လောက်ထိခိုင်မာမှုရှိလဲမရှိမလဲဆိုတာလည်းကျွန်တော်မပြောနိုင်ပါဘူးနောက်ဒီ5သန်းဆိုတဲ့သူတို့ပြောတဲ့ပမာဏကဦးလက်ရှိကျွန်တော်တို့အဆုတ်ပြန်ထားတဲ့လူကြီး51သန်းနဲ့ဆိုရင်တော့7ပုံတစ်ပုံပမာဏရှိတာပေါ့ဒီ5သန်းရဲ့စန္ဒဟို4ထားမှဖြစ်တယ်လို့ပဲတစ်ဖက်ကလည်းစိုးစိုးကြံတဲ့ကျွန်တော်တို့ဟာပေါ့40နဲ့6သန်းသောပုဂ္ဂိုလ်များပေါ့လူများရဲ့အထက်မှာ18နှစ်အထက်လူလည်းရှိကြမှာပေါ့အဲသူတို့ရဲ့စန္ဒတွေလည်းကျွန်တော်တို့ကအကြည့်ဖို့လူမှာပေါ့ပြောကြည့်ဖို့ပြောမယ်ဒါတွေကလည်းဘလို့ဒီမှန်မလဲမမှန်လဲဆိုတာစောစောကျွန်တော်ပြောလို့ပေါ့အဲရှိသလိုပဲဒီဘက်ကဒီဘက်ကျန်တဲ့လူတွေရဲ့ဆန္ဒကလည်းအဲဘလူရှိမလဲဆိုတာကျွန်တော်တို့မသိဘူးဖွဲ့စည်းပုံခြေကံဥပဒေနဲ့ပတ်သက်ပြီးတော့ပြောကြရရင်လည်းသူကလည်းသူ့မှာလည်းလုံထုံလုံနည်းတွေအများကြီးပါပါတယ်ဥပမာပြင်ခြေကံဥပဒေပြင်ဆင်ရေးဆိုလို့ရှိရင်အခန်းဆက်နဲ့မှာပြဋ္ဌာန်းပြီးသားရှိတာပေါ့အဲ့မှာပြဋ္ဌာန်းနေတဲ့သူ့ရဲ့အဆင့်တိုင်းလုံဆောင်သွားမယ်ဆိုလို့ရှိရင်ခုနကပြောတဲ့လူကဒီပြည်သူလူ၅သန်းဆိုတဲ့ပုံကူများလေတကယ်လို့သာအဲပြည်တွင်းကျဆန္ဒခံပွဲမှာအဲထုတ်တာခဲလို့ရှိရင်လည်းဒီလူတွေရဲ့ဆန္ဒတွေမှာထည့်ပြီးတော့ဆောင်းခွင့်ရမယ်လို့ကျွန်တော်ပြောလိုပါတယ
်ဟုတ်ကဲ့ခင်ဗျာအဲဒီထက်မှာဒါဖွဲ့စည်းပုံအခြေခံဥပဒေနဲ့ပဲပတ်သက်လို့အများကတော်တော်လေးစိတ်ဝင်စားတဲ့အချက်တခုလည်းရှိပါတယ်ဒါကပုံမှန်59စာလုံးပေါ့နော်ဒါဆိုလို့ရှိရင်လည်းနိုင်ငံတော်အကြီးအကဲဖြစ်ပိုင်ဝင်ဆိုတော့နိုင်ငံတော်အကြီးအကဲဆိုတာနိုင်ငံတော်ရဲ့အရေးအပါဆုံးပုဂ္ဂိုလ်နိုင်ငံတော်ရဲ့ကာကွယ်လုံခြုံရေးကာကွယ်ကိစ္စအဝအဝကိုဆောင်ရွက်ရတဲ့သူဆိုတော့ဒီပုံမှန် 59စာလုံးကိစ္စနဲ့ပတ်သက်လို့ရောအဲဘုံချုပ်မှုကြီးရဲ့အပြသားဆုံးသဘောထားကိုသိချင်ပါတယ်အဲ
ကျွန်တော်ဒီဥပဒေရေးတော့ပေါ့ရေးယူတော့လူပုဂ္ဂိုလ်တယောက်ပဲရည်ရတာလည်းမဟုတ်ဘူးလူတစုအတွက်လည်းရည်ရတာမဟုတ်တိုင်းရင်းသားလူမျိုးစုတစ်ခုအတွက်ရည်တာလည်းမဟုတ်အဖွဲ့အစည်းတစ်ခုအတွက်ရည်ရတာလည်းမဟုတ်ပါဘူးအဲတနိုင်ငံလုံးကိုခြုံငုံပြီးတော့မှရည်ရပြီးရေးခဲ့တာပေါ့လေနောက်တစ်ခုကကျွန်တော်ဆက်စဉ်းစားမယ့်အချက်တစ်ခုရှိတယ်စောစောကပြောတဲ့တမိုင်းချောင်းပေါ့1948ခုနှစ်လွတ်လပ်ရခဲ့တဲ့အချိန်ကာလရဲ့မတိုင်ခင်ကာလနဲ့တိုင်ပြီးဒီဘက်ကာလပေါ့နောက်တော့ကခုနကပြောတဲ့ကျွန်တော်ပြောခဲ့တဲ့ကျွန်တော်နိုင်ငံပထူရီနိုင်ငံကြီးရဲ့တည်ရှိမှုတည်ထားပေါ့လူကြီးများပြားလာတဲ့နိုင်ငံတွေချာမှာတည်ရှိတဲ့ကျွန်တော်နိုင်ငံတွေကလူမှုလူဝင်မှုပြဿနာတွေအများကြီးရှိနေတယ်လူမှုပြဿနာတွေများရှိတယ်တော်ကစောတော့ပြောတယ်လွတ်လပ်ရေးများခင်မှာအဲဖြစ်ပေါ်ခဲ့တဲ့ဒီအကျိုးဆက်တွေဟာအခုထိကျွန်တော်တို့ခံနေရတော့ခံနေရစေရင်းဆိုင်နေရစေရှိပါတယ်အများကြီးပါတာဒီလဲဒါတွေကိုခြုံငုံပြီးတော့မှစောစောကကျွန်တော်ဟိုအထက်မှာတရှင်းပြတာတစ်ချက်ပါသွားတယ်ရှိရလူကြီးတွေပေါ့လေနိုင်ငံခေါင်းဆောင်တွေကျွန်တော်တို့မြို့သားခေါင်းဆောင်ဗိုလ်ချုပ်အောင်ဆန်းအပါဝင်ပေါ့နိုင်ငံခေါင်းဆောင်တွေကနေပြီးတော့မှဒီဘက်ခေခေါင်းဆောင်တွေထိပါပါတယ်သူတို့တောင်းလျှောက်ဖို့ဓာတ်တွေကအချိန်ဆပြီးတွေးခေါ်ပြီးတော့မှလုပ်ခဲ့တဲ့အာဖြစ်ပါတယ်ဒါကြောင့်ဒါဒီအားနဲ့ပြောလို့ရှိရင်ဒီကျွန်တော်တို့ဒီဥပဒေက59စာလို့ဒီလူပုဂ္ဂိုလ်တယောက်ဟိုကျွန်တော်ရည်ရွယ်ခြင်းမဟုတ်ပါဘူးတနင်္ဂနွေလုံးအတွက်အမျိုးသားကြီးကိုကြီးကကြီးရွယ်ပြီးတော့မှလှုပ်ထားတာဖြစ်ပါတယ်ဒါကျွန်တော်ခံရမှတော့ပြောရတယ်လူတူတယောက်ကိုရွယ်တာတော့မဟုတ်ဘူးဆိုတော့ကျွန်တော်ခံရမှပြောရတယ်ကျွန်တော်တို့အနေနဲ့အမျိုးသားရေးကိုတော့ကြည့်ဖို့လိုအပ်ပါတယ်လို့ကျွန်တော်မြင်ပါတယ်ဒါကလည်းရည်ရှိဖို့လीကျွန်တော်တို့ကာလတူတစ်ခုချင်းလို့ရှိရင်တော့မှန်ကောင်းမှန်တယ်ပြီးမဲ့ရည်ရှိကြလို့ရှိရင်တော့ကျွန်တော်တို့အများကြီးချိန်ဆမှာကိစ္စတွေအများကြီးရှိတယ်ဟိုကျွန်တော်တို့တိုင်းပြည်မှာလည်းလက်ရှိအခြေအနေမှာဘူးပဲလူမှုပြဿနာတွေနဲ့ရင်ဆိုင်နေရတာရှိပါတယ်ရှိပါတယ်လုပ်ငန်းတွေမှာလည်းရှိတယ်တော့တရှိမှုတွေထားမှာလည်းရှိနေတာကိုတွေ့ရတယ်ဒါကြောင့်ဒါတော့ကျွန်တော်အနေနဲ့ပြောလို့ရှင်အရေးကြီးတဲ့ခန္ဓာတစ်ခုအနေနဲ့ရှုမြင်ပြပါလို့ကျွန်တော်ပြောလို့ပါတယ
်ဓမ္မတော်အနေနဲ့ကလည်းနိုင်ငံရေးဘက်မှာဟိုမျိုးသားနိုင်ငံရေးဆိုပေမဲ့လက်ရှိနိုင်ငံရေးဘက်မှာအမတန်ရေးပါတဲ့အခမ်းကဏ္ဍပါနေတော့အထူးသဖြင့်ဆိုလို့ရှင်အဲဘုဂျုံမှုကြီးနဲ့လည်းတွေ့ပြီးပါပြီဒေါအောင်ဆန်းစုကြည်ဆိုလို့ရှင
်
ဟိုတွေ့ဟိုတိတိဆိုင်ဆိုင်သာထားမြော့ဆွေးနွေးတယ်ဆိုတော့မကြားရသေးပေမဲ့အဲဟိုသမ ాయి ဖိတ်ခေါ်တဲ့ပွဲမှာတွေ့ထားပြီးပါပြီနောက်ဆက်တွဲအဲမင်းမြန်ခဲ့တယ်လည်းကြားရလေဒေါအောင်ဆန်းစုကြည်ကဘုဂျုံမှုကြီးနဲ့လေးပွင့်ဆိုင်ပေါ့နော်အပါဘုဂျုံမှုကြီးအပါဝင်လေးပွင့်ဆိုင်တွေ့ခြင်းနဲ့ဆိုတော့ဆန္ဒလေးတွေသူပြုတ်ခဲ့တယ်လို့လည်းကြားပါတယ်ဘုဂျုံမှုကြီးကရောဒါတွေ့ဖို့ဆန္ဒရှိတာခင်ဗ
ျလေးပွင့်ဆိုင်ဆိုရတဲ့လေးပွင့်ဆိုင်ဆိုတော့လည်းကျင်းမလားလို့ကျွန်တော်မြင်ရတော့လေဟုတ်ကဲ့ကျင်းပါတယ်တိုင်းပြည်ကိုဒီလေးအောင်မှာတွေ့ဆိုပြီးဆွေးနွေးမှာဖြစ်မယ်ဆိုတော့တိုင်းရင်းသားတွေလည်းအများကြီးရှိပါတယ်ကျွန်တော်ကတော့အကုန်လုံးခြုံငုံပြီးတော့ကျေပြင်းမှဒီပေါ်လीဖြစ်နိုင်တဲ့လောက်ဖြစ်နိုင်တဲ့လောက်ပေါ့ကျေပြင်းမှဆိုတော့အများကြီးလူတွေအများကြီးပြပြန်တော့လေအဲအဲ့ဒါကြရင်လေထိန်းရပြောရဆိုရတာလေပျောက်တဲ့ပေါင်းနေဆိုတာမဖြစ်ပြောင
်ဟုတ်ကဲ့
သူဆိုကုစားပြူတဲ့လူတွေပေါ့ကုစားပြူတဲ့လူတွေ ਨੇ အဲသူတို့ ਨੇ ဒီလိုပြောရဆိုရမယ်ဆိုရင်တော့ပို့ပြီးတော့အကျိုးရှိမှလို့ထင်တယ်အဲတော့အဆောင်စုကြည်လည်းလေကျွန်တော်တမလာကြီးတို့ဖိတ်ခေါ်ကြရကျွန်တော်တို့တွေ့ပါတယ်
ဟုတ်ကဲ့
အဲဘာလို့ပြောကျွန်တော်တို့ကတိုင်းပြည်မှာတော့သူ့နည်းနည်းသူတာဝန်ထောက်ဆောင်နေပြီ
ဟုတ်ပါ
လူတွေဖြစ်တယ်ကျွန်တော်နေလဲဘာမှမတွေ့နေစားအကြောင်းလည်းမရှိဘူး
အဲ့တော့နှစ်ဖက်လေးပွင့်ဆိုင်မဟုတ်ရင်ရောနှစ်ဖက်ပွင့်ဝင်လင်းလင်းတွေ့ဆုံ
ပါတော့ဘာပြောရစီကျွန်တော်နိုင်ငံကြီးကျွန်တော်အလုပ်ကူပါဘူးအမျိုးသားနိုင်ငံတို့နဲ့လူတယောက်ပဲဟုတ်လားသူလိုချင်တာရဲ့သူကြီးနဲ့ intention နဲ့ကျွန်တော်ပြောချင်တဲ့ intention နဲ့တူချင်မှလည်းတူနိုင်ပါပေါ့အဲ့ဒါမှကြာလဲနှောင်ချင်းပြုတ်ဖို့ဆိုတော့လဲခက်ပါတယ
်ဟုတ်ကဲ့
ခက်တော့ခက်တယ်ဒါတော့ခက်ပါလား ဟုတ်ကဲ့ဒါပေမဲ့ဟိုအခါတော့ဆိုတာတူဆုံဆွေးနွေးပြီးတူဆုံဆွေးနွေးမဲ့အချိန်မျိုးကြုံတဲ့အခါကျလဲဆွေးနွေးဖြစ်ကောင်းလဲဖြစ်နိုင်ပါလား
ဟုတ်ကဲ့
ကျွန်တော်မတွေ့ဘူးလို့ကျွန်တော်မပြောပါဘူ
းဟုတ်ပါတယ်
ဘာလို့ဆိုတော့လိုအပ်ချက်လည်းလိုအပ်တဲ့ချိန်လည်းတွေ့ဖြစ်နေတွေ့သွားမှာပါပဲ
ဟုတ်ကဲ့ခင်ဗျာဒီလောက်ဖြေချပြီးတာကျေးဇူးတင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့နိုင်ငံရေးပြုတ်ပြင်ပြောင်းလဲမှုများအကြောင်းတမရော်ကကွယ်ရေးဦးစီးချုပ်ပို့ချုပ်မှုချင်းမင်းအောင်လိုင်းနဲ့ VOA ဌာနမှဦးတန်းလွင်ထွန်းရဲ့တည်တံ့ဆွေးနွေးခန်းပထမပိုင်းကိုနားဆင်ခဲ့ရတာပါအပြစ်ခတ်ရစဲရေးတမရော်နဲ့လူအခွင့်ရေးတမရော်နဲ့နိုင်ငံတကာဆက်ဆံရေးအကြောင်းကဏ္ဍအလိုက်ခွဲပြီးဆက်လက်တင်ဆက်သွားမှာဖြစ်ပါတယ်ည9:00အစီအစဉ်မှာစောင့်မျှော်နားဆင်ကြပါရှင်ခုတော့ထိုင်းနိုင်ငံဘက်ကသတင်းတစ်ပုဒ်တင်ပြပါစေကော့တောင်လေကျွန်းလူတပ်မှုကိုကင်တွယ်နေတဲ့ထိုင်းရဲတပ်ဖွဲ့တူရဲချုပ်နဲ့အမှုလိုက်ရဲအရာရှိတွေထိုင်းလူအခွင့်ရေးကော်မရှင်ရုံးရဲ့စင့်ခေါ်မှုလာရောက်ထွက်ဆိုချက်ပေးဖို့ပြက်ကွက်ခဲ့တဲ့အတွက်ဖမ်းမိန်ထုတ်လိုက်ပြီးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲလူတပ်မှုကိုအထောက်ထားခိုင်လုံမှုမတင်ပြ ဒီကမှရှင်အထောက်အထားခိုင်လုံစွာမတင်ပြနိုင်ဘူးဆိုရင်လူတက်မှုဆွဆွဲချက်နဲ့အထင်းထင်းခံထားရတဲ့မြန်မာအလုပ်သမားနှုတ်ရဲ့ချုပ်ရက်ရမန်ပြည့်သွားချိန်မှာတရရှင်လွတ်နိုင်ခြင်းရှိနေပါတယ်အသေးစိတ်ကိုမဆုမုံကဆက်ပြောပြပေးပါမယ်
ကိုတောင်ကျွန်းကဗြိတိရှခီးသွားနှစ်ဦးအသက်ခံရမှုမှာမြန်မာရွှေပြောင်းလူသားနှစ်ဦးကိုဖမ်းဆီးထိန်းသိမ်းစစ်ဆေးစဉ်အတွင်ညှဉ်းပန်းနှိပ်စက်မှုတွေရှိခဲ့ပြီးတော့အတင်းအဓမ္မဖြောင့်ချက်ပေးဝန်ခံခိုင်းခဲ့တဲ့ဆိုတဲ့စွဲချက်တွေကိုဖြေရှင်းပေးဖို့ကိုတောင်ကျွန်းလူသက်မှုကိုကင်တွဲဖြေရှင်းနေတဲ့ထိုင်းရဲတပ်ဖွဲ့ဒုတိယရဲချုပ်နဲ့အမှုလိုက်ရဲအရာရှိတွေကိုထိုင်းလူခွေကော်မရှင်ကဆင့်ခေါ်ခဲ့တာပါထိုင်းနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေအရလူခွေကော်မရှင်အနေနဲ့ထိုင်းစိုးရဝန်ထမ်းတွေအားလုံးကိုလိုအပ်ချက်ရှိမယ်ဆိုရင်အချိန်မရွေးစစ်ဆေးပိုင်ခွင့်ရှိပါတယ်။ဒါပေမဲ့ဒီလိုဆင့်ခေါ်မှုကိုပြတ်ကွက်ခဲ့တဲ့အတွက်ထိုင်းလူခွေကော်မရှင်ကနေဒုရဲချုပ်နဲ့အမှုလိုက်အရာရှိတွေကိုဖမ်းဆီးဖို့ထိုင်းရဲတပ်ဖွဲ့ရဲချုပ်ကိုစာပေးပို့လိုက်တဲ့အကြောင်းကော့တောင်ကျိုးလူသက်မှုအရေးမြမတန်ယုံရဲ့အထူးစုံစမ်းရေးအဖွဲ့ဝင်ဦးထုချစ်ကပြောပြပါတယ်။
မင်းတို့ကကျွန်တော်တို့လူခွင့်ရေးကော်မရှင်နဲ့တက်တော့ပြီးတော့သူတို့အဲ့ဒီစာပို့ထားတယ်လို့ပြောတယ်အဓိကတော့ထိုင်းနိုင်ငံရဲ့အခြေခံဥပဒေကထိုင်းလူခွင့်ရေးကော်မရှင်ကထိုင်းနိုင်ငံမှာရှိတဲ့ဝန်ထမ်းတွေပေါ့အကုန်လုံးဝန်ထမ်းဆိုတာစစ်စစ်ကောကျော်ပါတယ်ဒါဝန်ထမ်းဝယ်မဆိုသူတို့အနေနဲ့ကခေါ်ယူပြီးတော့စစ်ဆေးမြင်ရလို့ရတယ်ပေါ့ဥပဒေကဒါပေမဲ့အဲ့မှာထိုင်းရဲ့တပ်ဖွဲ့ကသူတို့ခေါ်တာကို၅ချိန်ပေါ့ခေါ်တာကိုမတွေ့ဘူးပေါ့လာပြီးတော့မဖြေရှင်းသေးဘူးဒါကြောင့်မို့သူကအဲ့ဒီအမှုကိုကန်တယ်တဲ့အစိုးရပြောတဲ့သူရဲ့ကျုံနဲ့သူရဲ့အာဝန်ရှိတဲ့လူကိုဖမ်းဆီးဖို့ဆိုပြီးတော့ထိုင်းအမျိုးသားရဲတပ်ဖွဲ့ချုပ်ကိုစာပို့ထားလို့ပြောပါတယ်။နောက်ဘူးလို့ရှိရင်သူတို့ပြောထားတဲ့တွေ့ထားတဲ့အချက်လက်တွေကဘာတွေရှိလဲဆိုတာကိုလူခွင့်ရေးကော်မရှင်နေနဲ့ဒါစစ်ဆေးတိုင်ခွင့်ရှိတယ်လေ။အဲ့ဒါလေးကိုမေးဖို့သူတို့ကမလာတာ
။လိတ်ကျုံးလူသတ်မှုနဲ့ထိုင်းနိုင်ငံကော်စမွေအကျဉ်းဆောင်နဲ့ထိန်းသိမ်းခံထားရတဲ့မြမရွှေပြောင်းလူသမားနှစ်ဦးရဲ့အမှုရင်းပါဝင်မှုကိုထိုင်းရဲ့တပ်ဖွဲ့ဘက်ကအထောက်အထားခိုင်လုံစွာမတင်ပြနိုင်ဘူးဆိုရင်ထိုင်းနိုင်ငံတရားဥပဒေအရချုပ်ရက်ရမန်ပြည့်သွားချိန်မှာတရရှင်လွတ်နိုင်ခြင်းရှိတယ်လို့လည်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့ဝင်ရှေ့နေဦးအောင်မြို့တန်ကပြောပါတယ်။
အမှုနဲ့ပတ်သက်လို့ကတော့ကျွန်တော်ကအဖြစ်အများကြီးကောင်းပါလေအကလေးတွေကလည်းလုံးဝပါဝင်ပတ်သက်ခြင်းမရှိဆင်းပါတယ်ထိုင်းဥပဒေကပြောမယ်ဆိုရင်တော့သူက84ရက်အထိချုပ်လို့ရတာပါသူတို့က4ရက်မှပြီးသွားတယ်48ရက်ချုပ်ပြီးတဲ့အချိန်ပဲရှိပါသေးတယ်84ရက်ပြည့်သွားလို့မှသူတို့ကဒီအမှုနဲ့ပတ်သက်လို့အေးခွင့်မမတင်နိုင်ဘူးဆိုရင်ကလေးတွေကသူတို့တရင်လွတ်ပြေးလဲရအောင်ပါမလွတ်နိုင်အောင်လို့တော့တင်မဲ့အလားလာတော့ရှိပါတယ်အမှုတွေတက်ကအေရန်ထိုက်တဲ့အမှုညံ့ညံ့တည်မရှိတဲ့အမှုတွေမှာမပြည့်စုံခဲ့ရင်တော့ငားချိန်တိခဲ့ရင်ခြေလနှင်းနေဆိုရင်ဒါဒါတော့ချက်တည်တော့ပါပြီ
မြမရွှေပြောင်းလူသမားတွေအတွက်အာမခံရဖို့စ조사နေသလိုအာမခံရပြီးရင်လည်းထိုင်းနိုင်ငံမြမတန်ယုံရဲ့ထိန်းသိမ်းဆောင်ရှောက်မှုအောက်မှာနေထိုင်ရမှာဖြစ်ပြီးအမှုကိုတော့တရားခံအဖြစ်ဆွဆွဲခံထားရတဲ့မြမအလုသမားတွေဘက်ကထိုင်းရှေ့နေတွေကနေပြီးတော့လိုက်ပါဆောင်ရွက်ပေးမှာဖြစ်ပါတယ်ရှင
်မဆုမမရှင် VOA မြမဌာနမှဦးတန်းလွင်ထွန်းနဲ့မြမနိုင်ငံပြည်တော်စုလွတ်တော်နာယကသူရဦးရှိမနဲ့တွေ့ဆုံမေးမြန်းခန်းကိုတနင်္ဂနွေနေ့ TV မဂ္ဂဇင်းအစီအစဉ်မှာတင်ဆက်မှာဖြစ်ပါတယ်ရေဒီယိုအစီအစဉ်မှာဆိုရင်လည်းသမရဦးသိန်းစိန်နဲ့တွေ့ဆုံမေးမြန်းခန်းကိုရောလွတ်တော်နာယကသူရဦးရှိမနဲ့တွေ့ဆုံမေးမြန်းခန်းကိုပါ VOA ရဲ့တနင်္ဂနွေနေ့ညပိုင်း 9:30 အစီအစဉ်မှာအစဆုံးထုတ်လွှင့်ပေးသွားမှာဖြစ်ပါရယ်ရှင်ညနေပိုင်းအစီအစဉ်အဆုံးမတက်ခင်မှာတရင်အချင်းချုပ်ကိုမဆုမျက်မုံကတလက်ကြီးညာပေးပါမယ
်ကင်ညာနိုင်ငံမြောက်ပိုင်းမှာအယ်ရှာဘပ်စစ်သွေးကြွတနက်သမားတွေကဘတ်ကားတစ်စင်းကိုခြုံခိုးတိုက်ခိုက်ခဲ့တာမှာကားပေါ်ပါလာသူအယောက်60တဲကမွတ်စလင်မဟုတ်သူ28ယောက်ကိုပစ်တက်ခဲ့တယ်လို့ရဲကပြောပါရယ်အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာဒီနိုင်ငံတကာကနိုင်ငံသားရေးဝန်ကြီးတွေကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့တိုင်ပင်ဆွေးနွေးခဲ့ပါတယ်။သမ္မတလုံပိုင်ခွင့်အာဏာနဲ့အမေရိကန်ပြည်ထောင်စုရဲ့လူဝင်မှုကြီးကြပ်ရေးစနစ်ကိုပြင်ဆင်စစ်စစ်တင်းကြပ်မှုတွေလုပ်သွားတဲ့နေရာမှာမိသားစုတွေ၊ကလေးတွေမဟုတ်ဘဲပြစ်ဒဏ်ကြားခံထားရသူတွေ၊ရာဇဝတ်သားတွေကိုပိတ်မှတ်ထားအရေးယူသွားမှာဖြစ်တယ်လို့သမ္မတဘရက်အိုဘားမားကပြောကြားခဲ့ပါတယ်ရှင်။
တရင်အချင်းချုပ်ကိုမဆုမျက်မုံကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမုံဖြစ်ပြီးတော့အင်ဂျင်နီယာကတော့ Justin Twitch ဖြစ်ပါတယ်။ VO American အသံရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲထိ line kilometer 24 30နဲ့40ရိုးကနေဖမ်းယူနိုင်နိုင်ကြပါရဲ့ရှင်။ VOA ကိုအားပေးနိုင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမအနန်းလောပါ
This program has come to you from the Voice of America, Washington.